တခါချင်းနဲ့မြောက်ပိုင်းကရိုဟင်ဂျာပြဿနာကိုမြန်မာဘက်ကနိုင်နိုင်နေနေမကန်တွယ်နိုင်ရင်အဲ့ဒီနယ်မြေကိုဘင်္ဂလားဒေ့ရှ်ကိုပြေးလိုက်ဖို့အမေရိကန်ဝါရင်အောက်လွတ်တော်အမတ်တဦးရဲ့အဆိုပြုချက်အပေါ်မှာဝေဖန်နေကြပါတယ်။ဇွန်လလယ်လောက်ကတောင်အာရှအတွက်2020မှာသုံးဆမဲ့အမေရိကန်အစိုးရရဲ့ဘတ်ဂျက်ရထားချက်ကြားနာပွဲမှာအောက်လွတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌကတမတထရမ့်အစိုးရကိုဒီလိုအကြံပြုခဲ့တာဖြစ်ပါတယ်။ဒီအကြောင်းလေးစိတ်ကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဂျူလ13ရက်နေ့ကအမေရိကန်အောက်တိုဘာမှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားမှာပွဲကိုပြုလုပ်ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်။ကြားမှာပွဲကိုကမကထပြုခဲ့တဲ့အောက်တိုဘာအာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရင့်ဒီမိုကရက်အောက်တိုဘာအမတ်ဘရက်ဒလီရှာမန်ကအဖွဲ့အစည်းကပြောရမှာတောင်အာရှဒေသမှာရှိနေတဲ့အိန္ဒိယ၊ပါကစ္စတန်၊အာဖဂန်နစ္စတန်နိုင်ငံတွေရဲ့နေမည်အငင်းပွားမှုကိစ္စရဲ့အပါအဝင်ပြည်ပလင်ကနိုင်ငံတွင်းဖြစ်နေတဲ့တမင်းနဲ့ဆင်ဟာလီစ်တို့ဖြစ်နေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုရည်တည်ချက်သဘောထားအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ကိစ္စထည့်သွင်းကြေညာခဲ့ပါတယ်။အိန္ဒိယမြန်မာနိုင်ငံကနေထွက်ပြေးလာတဲ့တိတ်ရက်ချီတဲ့ရိုဟင်ဂျာတွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသူ့အနေနဲ့ကျေးဇူးတင်ကြောင်းနဲ့ရိုဟင်ဂျာတွေဟာသူတို့ကိုအကာအကွယ်ပေးတဲ့အစိုးရအောက်မှာပဲရှိတင်ကြောင်းဘရက်ဒလီရှာမန်ကအခုလိုပြောခဲ့ပါတယ
်။ If Myanmar or Burma is unwilling and or unable to be a
good ပြပိုင်းမှာနေဆိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်တဲ့အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသစိတ်ပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ပြည်ဆွဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအနေနဲ့သူတို့ကိုဖျက်ဆီးမဲ့သူမဟုတ်ပဲကာကွယ်ပေးတဲ့အစိုးရမျိုးအောက်မှာရှိတယ်ပါလေ။
ကျန်းမာပွဲအတွင်းတောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုနိုင်ငံသားရေးဌာနကတာဝန်ရှိသူတွေထွက်ဆိုရမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကို USAID ကအကူအညီပေးနေတဲ့ကိစ္စတွေကိုလည်းတင်ပြခဲ့ကြပါတယ်။ Complex ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအမေရိကန်အစိုးရကဘယ်လိုအကူအညီပေးနေတယ်လဲဆိုတာကိုလည်းကျန်းမာပွဲကိုတက်ရောက်လာတဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။ဆက်ကော်မတီဥက္ကဋ္ဌရှာမန်ကတော့ကျောင်းသာပွဲမှာထပ်ဆူခဲ့သူတွေတဲ့တာဝန်ခဲ့တဲ့တောင်နဲ့အလင်းအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးအဲလစ်ဝဲလ်စ်ကိုရိုဟင်ဂျာအရေးမှာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်လွှဲပြောင်းပေးရေးအမေရိကန်ဆိုရရဲ့ရည်တည်ချက်သဘောထားအခုလိုမိခဲ့ပါတယ
် is whether the United States will take the position that
ရိုဟင်ဂျာတွေကိုမြန်မာဆိုရကနိုင်ငံသားခံယူမှာမပေးဘူးအကာအကွယ်မပေးဘူးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ကိုလွှဲပြောင်းပေးဖို့ကိုအမေရိကန်ဆိုရကထောက်ခံလာ
ဒါနဲ့ပတ်သက်လို့ယာယီလက်ထောက်နိုင်ငံသားဝန်ကြီး Alice Wells ကအခုလိုဖြေဆိုသွားပါတယ
် I think it's a traditional position of the State Department that we support the territorial integrity of countries
နိုင်ငံသားရေးဌာနရဲ့အစီအလာရရည်တည်ချက်ကတော့နိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံတွေရဲ့နေမျိုးပိုင်ဆိုင်မှုကိုလေးစားထောက်ခံဖို့ဖြစ်တယ်လို့ကျွန်မယူဆပါတယ်
အောက်တိုဘာ7ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကို VOA ကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ကျွန်တော်တို့ရဲ့ဒီတိကဆက်ဆံရတာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကိုလမ်းညွှန်တာကတော့အမေရိကန်သမ္မတအိမ်တော် White House ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောတဲ့ကိစ္စကိုပဲကျွန်တော်တို့ဒီကအရေးယူဆောင်ရပါတယ
်။ဆက်ကော်မတီဥက္ကဋ္ဌရှာမန်ရဲ့အကြံပြုချက်ဟာစီလျော်မှုမရှိတဲ့အပြင်ဒေတာရင်းအကြောင်းအရာတွေကိုသူ့အနေနဲ့နားမလည်ဘူးဆိုတာထင်ရှားကြောင်းမြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ဂုဏ်သူးဆောင်ပါမော့ခ David Steinberg ကအခုလိုမှတ်ချက်ပေးပါတယ
်။ This inappropriate suggestion shows a remarkable
lack of understanding အကြံပေးတင်ကြားချက်ဟာဒေတာရဲ့ကြီးမားကျယ်ကန်းလာတဲ့ကျူးမှုရေးနိုင်ငံရေးအကြောင်းနဲ့အဲ့ဒီဒေတာရဲ့ထိလွယ်ရှလွယ်အနေအထားကိုလုံးဝနားမလည်ဘူးဆိုတာပြသနေတာဖြစ်ပါတယ်။ဒီလိုမျိုးအကြံပေးတင်ပြချက်ဆိုတာကိုဘယ်အစိုးရကမှလက်ခံမှာမဟုတ်ပါဘူး
။ကျောင်းသားပွဲအတွင်းအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူတွေနဲ့အပြန်အလှန်မေးခွန်းထုတ်ပြောဆိုရမှာလွှတ်တော်အမတ်ရှာမန်ကဘင်္ဂလားဒေ့ရှ်ကိုရခိုင်ပြည်နယ်မြောက်ပိုင်းဆွဲပြောင်းပေးရေးအကြံပြုချက်နဲ့ပတ်သက်လို့အရင်ကဆူဒန်ကနေတောင်ဆူဒန်အဖြစ်ခွဲထွက်ခဲ့တုန်းကအမေရိကန်ကထောက်ခံခဲ့တဲ့ကိစ္စကိုနှိုင်းယှဉ်ပြောသွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘတ်ကအခုလိုတုံ့ပြန်ခဲ့ပါတယ်။
So Sudan decided it was
going to
go.
ဒီနေ့ကိစ္စကသူကိုယ်တိုင်ဆုံးဖြတ်တာဖြစ်ပြီးတိုင်းရင်းသားတွေအချင်းချင်းကွဲတဲ့ကိစ္စဖြစ်ပါတယ်။နောက်ပြီးဆူဒန်အစိုးရဘက်ကလည်းနောက်ဆုံးမှသဘောတူခဲ့တာပါ။ဒါပေမဲ့မြန်မာအစိုးရကဒီလိုခွဲပြရမယ့်ကိစ္စသဘောတူမှာမဟုတ်သလိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသဘောတူမယ်လို့အာမခံမှာမဟုတ်ပါဘူး။ပ ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေကိုလက်ခံကျင်တာမဟုတ်ပါဘူးဒီလွတ်တော်အမတ်ရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကင်းကွာနေပါတယ်
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပင်နယ်ရင်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့တုံ့ပြန်ချက်ကလည်
းအာကျွန်တော်အမြင်တော့အဲ့ဒီဟာတော့မဖြစ်နိုင်ဘူးလို့ထင်တယ်ဘာလို့ဆိုလို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်ဟာကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပိုင်တဲ့နယ်မြေဖြစ်တယ်ကျွန်တော်တို့ပိုင်တဲ့ဖြစ်တယ်အဲ့ဒီနယ်မြေကိုကျွန်တော်တို့တိုင်းတစ်ပါးကိုပေးရမယ်ဆိုရင်ဒါတော့လုံးဝကျွန်တော်တို့အနေနဲ့တော့လက်မခံနိုင်ဘူးအာဒါပေမဲ့ဒီရခိုင်မြောက်ပိုင်းမှာဒီအာဒုက္ခတွေကိုအာချီရှုဖို့ကူညီဖို့ဘင်္ဂလားဒေ့ရှ်မကလို့ကျွန်တော်တို့ကုလသမဂ္ဂကတခြားနိုင်ငံကဝင်ပြီးတော့မှကူညီပေးမယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့အာချုပ်ဆိုပါတယ
်အခုလိုနိုင်ငံတိုင်းနိုင်ငံရဲ့နေမြေပိုင်နဲ့ကျူးလွန်မှုနဲ့ပတ်သက်တဲ့အမေရိကန်အောက်လွှတ်တော်အမတ်ရဲ့အကြံပြုချက်အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့ရောမြန်မာနဲ့ပါဆက်ဆံရေးကောင်းမွန်တဲ့အိန္ဒိယအနေနဲ့ထောက်ခံမှာမဟုတ်ဘူးလို့အိန္ဒိယထုတ်သတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင်